Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှိများရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်မတ်လ24ရက်နေ့တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တော်ရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကတင်ပြထိုက်ပါ
ကျမအေးတနာကြပါရှင်ယူကရိန်းနိုင်ငံကခရီးမီးယားကျွန်းဆွယ်ဒေသရုရှားနိုင်ငံနဲ့ဝင်ရောက်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းရဲ့တုံ့ပြန်ချက်တွေကို G7 ဆက်မှုထိပ်သီးခေါင်းဆောင်တွေနဲ့အရေးပေါ်စီးပွားဝက်တည့်ရဲ့ဆွေးနွေးဖို့အမေရိကန်သမ္မတနယ်သာလန်နိုင်ငံရောက်ရှိနေပါတယ်အိန္ဒိယသမုဒ္ဒရာတောင်ပိုင်းရေပြင်မှာမသင်္ကာဝဲအရာဝတ္ထုတချို့မျောနေတာကိုမလေးရှားလေယာဉ်ပျောက်ရှာဖွေတဲ့လေယာဉ်တစ်စင်းကတွေ့ရှိခဲ့တယ်လို့တရုတ်သတင်းတွေမှာဖော်ပြနေပါတယ်ရှင်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညနေကြားရပါမယ်မသင်္ကီးရေ
ကောင်းပါပြီရှင်လီချောင်းသွားလာရင်မှအရေးပါတဲ့ဒေတာတစ်ခုဖြစ်လာရင်မြန်မာတို့မဟာဗျူဟာချမှတ်လုံဆောင်တော့မယ်ဆိုတဲ့အကြောင်းကိုသတင်းတွေကြေညာပြီးမှရင်းဆုံးကြားကြရမှာပ
ါကျွန်တော်တို့ရဲ့ geographical location အရာကြည့်မယ်ဆိုရင်ကျွန်တော်တို့ကကမ္ဘာလူကြီးသုံးပုံနှစ်ပုံရဲ့ center မှာကျွန်တော်တို့ရဲ့ဟိုကမြန်မာနိုင်ငံ
လီချောင်းပို့ဆောင်ရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးတင်နိုင်ထွန်းရဲ့ပြောကြားချက်ပါ။နောက်ဝါဒေတာနဲ့မိုင်းလာဒေတာကိုငိမ့်ချမ်းရေးအတွက်သွားရောက်ခဲ့ကြတဲ့မြန်မာဆိုရကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ချင်းပြည်နယ်အတွင်းကတရားစတာတူးဖော်မှုတွေမှာပွင့်လင်းမြင်သာမှုရှိရေးတောက်ဆိုချက်နဲ့အတူဒီကနေ့ချက်ရောက်တဲ့ကမ္ဘာ TV ယောဂတိုက်ဖြတ်ရေးနေ့အထိမ်းအမှတ်ဆောင်မတစ်ပုဒ်ကိုလည်းတင်ပြပေးဖို့ရှိပါသေးတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးသန္တာကျော်နဲ့ကိုစောဝင်းလိုင်တို့ကကြေညာပေးကြပါအောင်ရှင်။
ယူကရိန်းနိုင်ငံကခရီးမီးယားကျွန်းဆွယ်ဒေသရုရှားနိုင်ငံထဲကိုဝင်ရောက်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာအသိုင်းအဝန်းရဲ့တုံ့ပြန်ချက်တွေကိုတခြား G7 ဆက်မှုထိပ်သီးခေါင်းဆောင်တွေနဲ့အရေးပေါ်အစည်းအဝေးမှာဆွေးနွေးဖို့အမေရိကန်သမ္မတဘရက်အိုဘားမာနယ်သာလန်နိုင်ငံတဟိတ်မြို့တော်မှာရောက်ရှိနေပါတယ်။နျူကလ িয়ার လုံခြုံရေးထိပ်သီးဆွေးနွေးပွဲရဲ့ဘေးရက်ဖြစ်နေတဲ့ဒီအရေးပေါ်အစည်းအဝေးကိုကျင်းပတာပါ။ဒီလအစောပိုင်းမှာရုရှားတပ်ဖွဲ့တွေခရီးမီးယားနယ်တွေကိုဝင်ရောက်နေတဲ့အချိန်ကစပြီးတော့အနောက်နိုင်ငံတွေကရုရှားအစိုးရဘက်မှတန်ခတ်ပိတ်ဆို့မှုတွေချမှတ်ထားတာကိုတိုင်ပင်လှုပ်ဆောင်မှုဒီအစည်းအဝေးခေါ်ယူပုံရတယ်လို့အကြေကတွေကသုံးသပ်ပါတယ်။ရုရှားကလက်တုံးပြန်လာရင်လည်းဘလောက်ထိခိုက်နစ်နာမှုတွေဖြစ်မလဲဆိုတာထပ်ပြီးတော့သုံးသပ်အကဲပြတ်ကြဖို့လည်းခံမှန်းရပါတယ်။သမ္မတအိုဘားမားနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့နဲ့တွေ့ဆုံဖို့ရှိပါတယ်။ခရီးမီးယားဒေသရုရှားနိုင်ငံနဲ့ဝင်ရောက်လိုက်ပြီးတဲ့နောက်မှာယူကရိန်းကခရီးမီးယားဒေသမှာရှိတဲ့သူ့ရဲ့တပ်ဖွဲ့တွေကိုပြန်ပြီးတော့စုစည်းခဲ့ပါတယ်။နောက်တော့ခရီးမီးယားကျွန်းဆွယ်ဒေသမှာတပ်ဖွဲ့တွေပြန်ပြီးတော့နေရာချထားဖို့ကာကွယ်ရေးဝန်ကြီးဌာနကိုညွှန်ကြားထားတယ်လို့ယူကရိန်းယာယီသမ္မတအော်လက်ဇန်ဒါတက်ချီနော့ဖ်ကပြောပါတယ်။မစ္စတာတက်ချီနော့ဖ်အဲ့လိုမျိုးမကြေညာခင်နိုင်ပိုင်းလိုမှာပဲရုရှားတပ်ဖွဲ့တွေဟာလူတွေကိုရုတ်တရက်တွေ့ဝေသွားစေတဲ့ဒဏ်ငွေဘုံတွေနဲ့အော်တိုမောင်းပြန်သနတ်တွေအသုံးပြုပြီးတော့ခရီးမီးယားဒေသဖီအိုဒိုစီယာစိတ်ကမ်းမျိုးကယူကရိန်းစစ်အခြေစိုက်စခန်းကိုဝင်ရောက်ထိန်းချုပ်လိုက်ပါတယ်။ခရီးမီးယားဒေသကယူကရိန်းတပ်ဖွဲ့တွေနဲ့ပတ်သက်ပြီးတော့ဆုံဖြတ်ချက်တေချာမချနိုင်တဲ့အတွက်ယူကရိန်းအစိုးရတစ်ဝေဖန်ခံနေရတာပါ။ရုရှားဟာယူကရိန်းနယ်စပ်မှာတပ်အင်အားအတော်အသင့်ချထားတယ်လို့မြောက်အတ္တလန္တိစစ်စာချုပ်အဖွဲ့ NATO ရဲ့တပ်မှူးကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာတနင်္ဂနွေနေ့ကပဲပြောသွားပြီးတော့ရုရှားအစိုးရဟာသူ့နယ်မြေအစ်တွေချဲ့ထွင်ဖို့လှုံ့ဆော်နိုင်တယ်လို့ပြောပါတယ်။ယူကရိန်းနိုင်ငံအနောက်တောင်ပိုင်းကတိကျခွဲထွက်ရေးတောင်းဆိုနေတဲ့ရုရှားစကားပြောဒေသကိုလည်းမျက်စိကျနေနိုင်တယ်လို့ American Leader ဗိုလ်ချုပ်ကြီး Philip Brilev ကပြောပါတယ်ရှင်။
နျူကလ িয়ার လုံခြုံရေးထိပ်သီးညလာခံတက်ဖို့အတွက်ကမ္ဘာခေါင်းဆောင်တွေတင်းနေလာနေမှာနယ်သာလန်နိုင်ငံကိုရောက်လာနေကြပြီမဲ့ယူကရိန်းမှာလက်တလောဖြစ်ပေါ်နေတဲ့ပဋိပက္ခတွေကဒီဆွေးဝက်ကိုလွှမ်းမိုးသွားမယ်အလားအလာရှိနေပါတယ်။နျူကလ িয়ার ထုတ်လုပ်မှုရှော့ချရေးနဲ့လုံခြုံရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေရှော့ချရေးအတွက်နှစ်ရက်ကြာဆွေးနွေးကြဖို့အမေရိကန်သမ္မတဘရက်အိုဘားမားအပါအဝင်နိုင်ငံပေါင်း53နိုင်ငံကကိုယ်စားလှယ်တွေတဟိမြို့ကိုရောက်လာနေကြတာဖြစ်ပါတယ်။လောင်စွာစွန့်အင်ထုတ်လုပ်မှုနဲ့စစ်သူတေသနစတဲ့နေရာတွေမှာနျူကလ িয়ার ထွက်ကုန်ပစ္စည်းတွေကိုကောင်းမွန်စွာအသုံးချနိုင်ပေမဲ့မတမာသူတွေလည်းထည့်ရောက်သွားရင်အေယာမလူမှုပြဿနာတွေဖြစ်ပေါ်လာစေနိုင်တယ်လို့ Dutch ဝန်ကြီးချုပ် Mark Rutte ကထိပ်သီးဆွေးဝဲအကြိုတနင်္ဂနွေနေ့ကပြောပါတယ
် The chance that nuclear or radioactive material could fall into the hands of terrorists is small fortunately
ကားလျော်လော်ဇူလော်ဇော်ပဲနျူကလ িয়ার တို့မှုရေဒီယိုတတိကြွတ်တည်းအကျံဖက်သမားတွေလက်ထဲရောက်နိုင်တဲ့အခွင့်အလမ်းကနေပါတယ်တဲ့ဒါပေမဲ့သူတို့လက်ထဲသာရောက်သွားခဲ့မယ်ဆိုရင်နောက်ဆက်တွဲအကျိုးဆက်တွေကအမတန်ကြီးမားလွန်ပါတယ်တဲ့နျူကလ িয়ার လက်နက်နဲ့အကျံဖက်မှုတွေဖြစ်ပေါ်မလာအောင်သူတို့အနေနဲ့အတတ်နိုင်ဆုံးစူးစမ်းဆောင်ရွက်တော့မှာဖြစ်ပြီးအဲ့ဒီရည်ရွယ်ချက်အတွက်ပဲအခုလိုတွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်လို့ပြောတော့တာဖြစ်ပါတယ်ရုရှားသမ္မတဗလာဒီမီပူတင်ကတော့ဒီစီးပွဲကိုတက်ရောက်ခြင်းမရှိပဲနိုင်ငံခြားရေးဝန်ကြီးဆာဂျီလာဖရော့ကိုပဲဆီလွတ်လိုက်ပြီးတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ထိပ်သီးဆွေးနွေးပွဲပြင်ပမှာတိကျတွေ့ဆုံလိမ့်မယ်လို့မျှော်လင့်ရပါတယ်ခရီးမယားဒေသကိုရုရှားကတင်ပက်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့ G7 ဆက်မှုထိပ်သီး9နိုင်ငံကခေါင်းဆောင်တွေအရေးပေါ်ဆွေးနွေးပွဲပြုလုပ်ဖို့အခွင့်အရေးရရှိသွားခဲ့ပါတယ်ဗြိတိန်၊ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်နဲ့အမေရိကန်ပြည်ထောင်စုကခေါင်းဆောင်တွေတနင်္လာနေ့နေ့လယ်ပိုင်းမှာတွေ့ဆုံကြဖို့ရှိပါတယ်
အီဂျစ်နိုင်ငံမှာရဲရရှိတအူးကိုတပ်ဖြတ်မှုရဲစခန်းကိုတိုက်ခိုက်မှုတခြားအကြမ်းဖက်မှုတွေအပါအဝင်ဆွဲချက်တွေနဲ့မွတ်စလင်ညီကိုရောများအဖွဲ့ဝင်926ဦးကိုအီဂျစ်တရားရုံးကတေတံပြစ်ဒဏ်ချမှတ်လိုက်ပါတယ်။ကာရိုမြို့တော်တောင်ပိုင်းမိုင်120လောက်ကမင်းနီယာမြို့မှာဒီကနေ့စတင်တဲ့တရားခွင်မှာအခုလိုတရားသူကြီးကအမိန်ချသွားတာပါ။ဒီဆုံးဖြတ်ချက်ကိုအယူခံဝင်ခွင့်ရှိပါတယ်။တရားခံစုစုပေါင်း100ကျော်ဟာထိမ့်သိမ်းခံထားရပြီးတော့အများစုကိုတော့မျက်ကွယ်ပြစ်ဒဏ်ချမှတ်ခဲ့တာပါ။16ဦးကိုတော့တရားသေးလွတ်ပေးလိုက်ပါတယ်။မင်းညာမြို့မှာမနစ်ကဩဂုတ်လမှာဖြစ်ခဲ့တဲ့ထိတ်တိုက်ရင်ဆိုင်မှုတွေနဲ့ပတ်သက်လို့သူတို့အပေါ်ဆွဲချက်တင်ထားတာဖြစ်ပါတယ်။ဒီအကြမ်းဖက်တိုက်ခိုက်မှုတွေဟာကိုင်ရိုမြို့တော်ကမွတ်စလင်ညီကိုရောများအဖွဲ့ရဲ့တပိတ်စခန်းကိုလုံခြုံရေးတပ်ဖွဲ့ဝင်တွေဝင်ရောက်စီးနှင်းပြီးတဲ့နောက်ဖြစ်ပွားတာပါ။အဲဒီစီးနှင်းမှုတွေအတွင်းမှာလူတွေရာနဲ့ချီတေဆုံးခဲ့ရပါတယ်ရှင်။
ဒီမင်းနိုင်ငံအစီပိုင်းကစစ်တပ်စစ်ဆေးဂိတ်ကိုဝင်ရောက်တိုက်ခတ်ခံရတဲ့အတွက်စစ်သားအယောက်20လောက်တေဆုံးသွားပါတယ်။Hadramaut ခရိုင်တွင်းကတွင်းမှာတင်းလာနေကအဲ့ဒီတိုက်ခိုက်မှုဖြစ်သွားကြတာလို့အစိုးရပိုင်းစာပါသတင်းမှာဖော်ပြထားပါတယ်တိုက်ခိုက်မှုကိုဘယ်သူပြုလုပ်တယ်ဆိုတဲ့ထုတ်ဖော်ပြောဆိုသူတော့မရှိသေးပါဘူးဒါပေမဲ့အာရေဗျကျွန်းဆွယ်မှာအခြေစိုက်တဲ့ Al-Qaeda အဖွဲ့ AQAP ကအစိုးရရရှိတဲ့အလုံးကြီးတိုက်ဖွဲ့တွေကိုအလားတူတိုက်ခိုက်မှုတွေပြုလုပ်လို့ရှိပါတယ်ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်းကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။အိန္ဒိယသမုဒ္ဒရာတောင်ပိုင်းရေပြင်မှာမသိငါဝယ်အရာဝတ္ထုတချို့မျောနေတာကိုမလေးရှားလေယာဉ်ပျောက်ရှာဖွေတဲ့တရုတ်လေယာဉ်တစ်စင်းကတွေ့ရှိခဲ့တယ်လို့တရုတ်သတင်းတွေမှာဖော်ပြနေပါတယ်။တော်တော်လေးကြီးတဲ့အရာဝတ္ထုနှစ်ခုနဲ့ခက်သေးသေးအဖြူရောင်အရာဝတ္ထုအတော်များများဟာမိုင်းအကွာအဝေးများပြားမှာပြန့်ကျဲနေတယ်လို့ရှင်ဝါတရုတ်အစိုးရသတင်းဌာနကပြောပါတယ်။အဲ့ဒီအရာဝတ္ထုတွေဟာလွန်ခဲ့တဲ့နှစ်ပတ်ကျော်ကတည်းကပျောက်ဆုံးသွားတဲ့ခီးသည်239ဦးပါမလေးရှားလေရင်ကအကျိုးပဲအပိုင်းအစတွေဟုတ်မဟုတ်ဆိုတာစစ်ဆေးဖို့အတွက်တာဝန်ရှိသူတွေအဲ့နေရာကိုတွားရောက်ရှာဖွေဖို့ရှိပါတယ်။နောက်ထပ်ဖြစ်ပေါ်တိုးတက်မှုတစ်ခုမှာတော့အမေရိကန်ရေတပ်ကရှာဖွေရေးမှာကူညီဖို့အတွက်လေရင်ရဲ့ black box ကိုရှာဖွေနိုင်မဲ့ကိရိယာကိုပို့ပေးလိုက်ပါတယ်။Toad Pinger Locator ဆိုတဲ့ဒီကိရိယာဟာလေရင်ပြက်ရှိတဲ့နေရာကိုရောက်ပြီဆိုတာနဲ့ရေနဲ့မီတာ6000ကျော်အထိဘယ်မှာ black box ရှိနေလဲဆိုတာကိုရှာဖွေပေးနိုင်တာပါ black box ဆိုတာကတော့လေရင်ပြန့်တမ်းမှုကိုမှတ်တမ်းတင်ထားတဲ့အရာဖြစ်ပြီးတော့လေရင်ပေါ်မှာဘာတွေဖြစ်ခဲ့လဲဆိုတာဒီ black box ကနေပြီးတော့သိရှိနိုင်ပါတယ်နိုင်ငံပေါင်း26နိုင်ငံကတင်မောတွေလေရင်တွေနဲ့ Australia အနောက်တောင်ပိုင်းမိုင်ပေါင်း1500ကျော်အလံဝေးတဲ့ရေပြင်မှာရှာဖွေခဲ့ကြပေမဲ့အခုချိန်ထိထူးခြားမှုတော့မတွေ့ရှိသေးပါဘူးရှင်
ထိုင်းနိုင်ငံကအစိုးရစန့်ကျင်ဆန္ဒပြသူတွေဟာသတင်းပတ်သုံးပတ်အတွင်းပထမဆုံးအကြိမ်ဖြစ်တင်းနယ်လာနေကဘန်ကောက်မြို့လမ်းမတွေပေါ်ပြန်ထွက်လာကြပါတယ်။ထောင်နဲ့ချီတဲ့ဆန္ဒပြသူတွေသူတို့စပစ်စခန်းတွေဖွင့်ထားတဲ့ပန်းချီတွေကထွက်လာပြီးတော့ဘန်ကောက်မြို့ကစီးပွားရေးအချက်အချာကြတဲ့ဒေသကိုချီတက်ခဲ့ကြတာဖြစ်ပါတယ်။နေဆိုင်မိုင်းတို့ကပြုလုပ်ခဲ့တဲ့ဆန္ဒပြပွဲတွေလောက်တော့အခုချီတက်ဆန္ဒပြပွဲကလူသိမ့်မများလာပါဘူး။လူတို့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကော်မတီ PDRC လို့အမည်ပေးထားတဲ့ဆန္ဒပြသူတွေဟာနောက်ထပ်ကျင်းပမယ့်ရွေးကောက်ပွဲမတိုင်ခင်စနေနေ့မှာပြုလုပ်မယ့်အဓိကဆန္ဒပြပွဲကြီးကိုလူအများထောက်ခံပါဝင်လာအောင်အခုလိုချီတက်ကြတာလည်းဖြစ်ပါတယ်။ဆန္ဒပြခေါင်းဆောင်စုထက်ထောင်စုပန်ကလည်းဆန္ဒပြပွဲမှာပါဝင်ပြီးတော့ထောက်ခံသူတွေကလူတဲ့အလူငွေတွေကိုလက်ခံခဲ့ပါတယ်။ဖေဖော်ဝါရီလမှာပြုလုပ်ခဲ့တဲ့အထွေထွေရွေးကောက်ပွဲအတွင်းကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်လို့မရအောင်ဆန္ဒပြသူတွေကဟန်တားခဲ့တာကြောင့်မဆန္ဒနယ်မြေ28ခုမှာရွေးကောက်ပွဲမပြုလုပ်နိုင်ခဲ့တဲ့အတွက်အဲ့ဒီရွေးကောက်ပွဲဟာတရားမဝင်ကြောင်းထိုင်ဖွဲ့စည်းပုံဆိုင်ရာခုံရုံးကတောက်ကြနေမှာဆုံးဖြတ်ချက်ချခဲ့ပါတယ်တရားရုံးဆုံးဖြတ်ချက်ဟာသူတို့အတွက်အခွင့်ကောင်းတစ်ခုဖြစ်ပေါ်လာတာလို့ PDRC ပြောခွင့်ရအာကနပရွန်ပန်းကပြောပါတယ်
I think what the court's ruling give us is present an opportunity for us
သူပြောတာကတော့တရားရုံးဆုံးဖြတ်ချက်ဟာအခုလိုမသေးကြမီရတဲ့ကာလမျိုးမှာပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်ဖို့သူတို့ကိုအခွင့်အကောင်းတစ်ခုဖန်တီးပေးလိုက်တာပဲဖြစ်တယ်လို့ပြောတာဖြစ်ပါတယ်ကျိုတင်မဲပေးစနစ်ကိုခွင့်ပြုထားပေမဲ့ထက်နိုင်ငံရဲ့ဖွဲ့စည်းပုံအရရွေးကောက်ပွဲကိုတနင်္ဂနွေလုံးအတိုင်းအတာနဲ့တပြိုင်တည်းကျင်းပရမယ်လို့ပြဋ္ဌာန်းထားတာဖြစ်ပါတယ်
ထိုင်ဝမ်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုကိုဆန့်ကျင်ကပ်ကွက်တဲ့အနေနဲ့ရက်ဆက်ဆန္ဒပြခဲ့ပြီးတော့တင်ထားခဲ့တဲ့ထိုင်ဝမ်ဝန်ကြီးများရောအဆောက်အုံကနေဒေါသထွက်နေတဲ့ဆန္ဒပြသူတွေကိုနမတ်ထုတ်တွေတိုင်းတွေကင်ဆောင်ထားတဲ့အတ္တိကယုံထင်းရဲတွေကမိသက်ပိုက်တွေအုံပြုပြီးတော့လူစုခွဲလိုက်ပါတယ်ဆန္ဒပြသူတွေကစုစုပေါင်း58ဦးဒဏ်ရာရရှိခဲ့ပြီးတော့ဒဏ်ရာပြင်းထန်သူတချို့အပါအဝင်လူပေါင်း130ကျော်ဒဏ်ရာရသွားပါတယ်ထိုင်ဝမ်ရဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေအတွက်လမ်းဖွင့်ပေးရာရောက်တဲ့ကုံသွေးရေးသဘောတူညီမှုကိုအစိုးရကပြည်ရုပ်သိမ်းမှုညှင်းဆို့လိုက်ပြီးတဲ့နောက်မှာဆန္ဒပြသူတွေကထိုင်ဝမ်လွှတ်တော်ကိုဝင်ရောက်နေရာယူခဲ့ပြီးတော့မတည်ငြိမ်မှုတွေအင်္ဂါနေ့မှာစတင်ဖြစ်ပွားတာဖြစ်ပါတယ်ရှင
်ထိတ်တန့်ရောက်သတင်းတွေကိုမအေးတန်နာကျော်နဲ့ကိုစောဝင်လိုက်လို့ကြီးညာပေးခဲ့တာပါအခုကတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ရှင်လာမယ့်2030ပြည်နှစ်သတ်မှတ်ချက်ထားပြီးမြန်မာနိုင်ငံကိုဒေတာတွင်အဓိကလေကြောင်းသွားလာရေးအချက်အချာတစ်ခုဖြစ်လာအောင်မျှော်မှဆောင်ရွက်နေတယ်လို့မြန်မာလေကြောင်းပို့ဆောင်ရေးဦးစီးဌာနကပြောပါရယ်လေကြောင်းလုပ်ငန်းနဲ့ပတ်သက်လို့အခြေခံအဆောက်အုံရောလူအရင်းမြစ်ပိုင်းမှာပါအားနည်းနေတဲ့မြန်မာနိုင်ငံအတွက်ဒီရည်မှန်းချက်အပေါ်မှာစိန်ခေါ်ချက်တွေကတော့အတော်များများရှိနေပါတယ်ရန်ကုန်ရုံးခွဲကနေကိုသားညွန့်ဦးကဒီအကြောင်းကိုသတင်းပေးပို့ထားပါရယ်ရှင်
မြန်မာနိုင်ငံအနေနဲ့လွန်ခဲ့တဲ့နှစ်ပေါင်း60လောက်တုန်းကအရှိတောင်အရှဒေသမှာလေကြောင်းခီးသွားလာရေးအချက်အချာကျခဲ့တဲ့အခြေအနေမျိုးကိုပြန်ရောက်နိုင်ဖို့မျှော်လင့်ပြီးတော့မဟာဗျူဟာမြောက်အစီအစဉ်ရေးဆွဲပြီးတော့ဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာလေကြောင်းပို့ဆောင်ရေးဦးစီးဌာနတာဝန်ရှိသူတွေကပြောခဲ့ကြတာပါမြန်မာနိုင်ငံထဲမှာပထမဆုံးအကြိမ်ကျင်းပပြုလုပ်တဲ့ဒီအရက်ဖက်လေကြောင်းလုပ်ငန်းဖွံ့ဖြိုးရေးဆိုင်ရာညီလာခံအတွင်းသတင်းစာရှင်းလင်းပွဲတရက်မှာလေကြောင်းပို့ဆောင်ရေးဦးစီးဌာနညွှန်ကြားမှုချုပ်ဦးတည်နိုင်ထွန်းကဒီမြန်မာနိုင်ငံဟာဒေသအတွင်းမှာပထဝီအနေထားအရလေကြောင်းလုပ်ငန်းဖွံ့ဖြိုးပွဲရှိတဲ့နေရာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်
။ကျွန်တော်တို့ရဲ့ geographical location အရာကြည့်မယ်ဆိုရင်ကျွန်တော်တို့ကကမ္ဘာလူကြီးသုံးပုံနှစ်ပုံရဲ့ center မှာကျွန်တော်တို့ရဲ့ဟိုဟာကမြန်မာနိုင်ငံအတီးရှိနေပါတယ်။အဲ့ဒီအတွက်ကိုကျွန်တော်တို့ရဲ့မျှော်မှန်းချက်ပေါ့နော်။ကျွန်တော်တို့ expectation ပဲပြောပြောကျွန်တော်တို့ရဲ့ dream ပဲပြောပြောကျွန်တော်တို့ဒီတစ်ချိန်ကကျွန်တော်တို့ရယူခဲ့တဲ့ကျွန်တော်တို့ aviation hub ကိုကျွန်တော်တို့ပြန်ရအောင်ကျွန်တော်တို့အခု infrastructure တွေကျွန်တော်တို့ချမယ်နောက်တစ်ခါကျွန်တော်တို့ strategic plan တွေကျွန်တော်တို့ချမယ်ကျွန်တော်တို့ရဲ့မျှော်မှန်းချက် 2030 ကျွန်တော်တို့ရဲ့ကျွန်တော်တို့ရဲ့ master plan မှာ 2030 မှာကျွန်တော်တို့တခြားခုနကနိုင်ငံတွေနဲ့ပေါ့နော်ပြီးရင်ကျွန်တော်တို့ရဲ့ geographic location အရာရှိမယ်ဆိုရင်လည်းများသောအားဖြင့်ဒီ Southeast Asia ကိုလာတဲ့ tourist အနေနဲ့ပြန်ကြည့်လို့ရှိရင်ကျွန်တော်တို့နိုင်ငံက infrastructure ရောကျွန်တော်တို့ဒီ tourism ဧရာရောကျွန်တော်တို့များပြားတဲ့နိုင်ငံဖြစ်ပါ
မြန်မာလေကြောင်းလုပ်ငန်းဟာလွန်ခဲ့တဲ့နှစ်ပေါင်း60တုန်းကဒေသအတွင်းမှာတော်ကြီးကိုခက်မိဖွံ့ဖြိုးခဲ့သလိုပဲရန်ကုန်လေစိတ်ဟာဆိုလို့ရှိရင်လေဒေသအတွင်းလေကြောင်းလုပ်ငန်းတွေရဲ့အဓိကဆုံးချက်တစ်ခုလို့ဖြစ်ခဲ့တာပါအခုဒီ2017နောက်ပိုင်းအစိုးရမူဝါဒအသစ်တွေပြောင်းလဲလာပြီးတဲ့နောက်အရက်ဖက်လေကြောင်းလုပ်ငန်းဖွံ့ဖြိုးလာဖို့အတွက်အလားအလာမျှော်လင့်ချက်တွေပြန်ပြီးအားကောင်းလာတယ်လို့ဦးတင်နိုင်ထွန်းကပြောပါတယ်ဒါပေမဲ့လက်ရှိရှိနေတဲ့လေကြောင်းလုပ်ငန်းဆိုင်ရာရင်းမြစ်တွေနဲ့အခြေခံအဆောင်ပိုင်းတွေဟာမြန်မာနိုင်ငံထဲမှာတော်ကြီးကိုအားနည်းနေတာပါလေကြောင်းလုံခြုံရေးပိုင်းနဲ့ဝန်ဆောင်မှုလုပ်ငန်းပိုင်းတွေမှာဆိုရင်လေဝေဖန်ခံမှုတွေအတော်များများရှိပါတယ်။လေကြောင်းပို့ဆောင်ရေးဦးစီးဌာနတာဝန်ရှိသူတွေကလည်းဒီအချက်ကိုဝန်ခံပါတယ်။ဒါကြောင့်မို့လို့လေအခြေခံအဆောက်အုံပိုင်းပြင်ဆင်ရေးတွေကို2030ရည်မှန်းထားချက်အတိုင်းပြည့်မီအောင်ဆောင်ရွက်သွားမယ်ဆိုပြီးတော့ပြောပါတယ်
။ပြီးခဲ့တဲ့နှစ်တည်းကပြန်ကြည့်မယ်ဆိုရင်ဒီ infrastructure အားလုံးကို government ကပဲကျွန်တော်တို့တာဝန်ယူပါတယ်။ government တာဝန်ယူရတဲ့အတွက် budget system နဲ့ကျွန်တော်တို့သွားတယ်။ development အနေနဲ့ဆိုရင် important နေခွေးပါလိမ့်မယ်။ဒါကြောင့်မို့လို့ကျွန်တော်တို့ရဲ့ဒီဟို aviation industry ကကျွန်တော်တို့ changes ဆာလဲ rapidly increase ဖြစ်လာတဲ့ခါမှာကျွန်တော်တို့ government policy အရလဲ private sector participation ကိုခွင့်ပြုတယ်ခွင့်ပြုထားတာဖြစ်တဲ့အတွက်ဒါကျွန်တော်တို့ပထမဆုံး airport တွေ infrastructure ကိုကျွန်တော်တို့မြှင့်တင်ပါ airport infrastructure မြှင့်တင်တဲ့ခါမှာကျွန်တော်တို့ရှိမှာ international airport တွေရှိပါအဲ့ဒီ international airport တွေကိုဒါကျွန်တော်တို့ပထမဆုံးဒါ private sector participation ပေးပါ
လက်ရှိအဖြစ်ရန်ကုန်နိုင်ငံတကာလေဆိပ်ဟာတနှစ်ကိုခီးတဲ့6တန်းထက်ပိုပြီးတော့ဝန်ဆောင်မှုမပေးနိုင်တာကြောင့်လာမယ့်2018ခုနှစ်မှာကြက်တဲဖြစ်လာနိုင်ပြီးတော့ဒီအတွက်ဒီဟန်တာဝတီနိုင်ငံတကာလေဆိပ်တည်ဆောက်ရေးလုပ်ငန်းစဉ်စားချက်ဖြစ်လာတယ်လို့လည်းလေကြောင်းစီးတောင်းရှိသူတွေကပြောပါရယ် အခုဒီရန်ကုန်ကုန်သည်ကြီးများဟိုတယ်မှာကျင်းပပြုလုပ်နေတဲ့အရက်ဖက်လေကြောင်းလုပ်ငန်းဖွံ့ဖြိုးရေးဆိုင်ရာညီလာခံကနေပြီးတော့မြမလေကြောင်းလုပ်ငန်းတွေတိုးတက်လာနိုင်ဖို့အတွက်အရင်းမြစ်အဆက်အသွယ်တွေနဲ့စဉ်းစားချက်တွေပေါ်ထွက်လာမယ်လို့တာဝန်ရှိသူတွေကတော့မျှော်လင့်ထားပါတယ်။ဒီညီလာခံကိုနိုင်ငံပေါင်း20ကလေကြောင်းလုပ်ငန်းဆိုင်ရာတာဝန်ရှိသူ200ကျော်တက်ရောက်ပြီးတော့လေကြောင်းလုပ်ငန်းဖွံ့ဖြိုးရေးကိစ္စရပ်တွေအပြင်လေစိတ်လုံခြုံရေးစီမံခန့်ခွဲမှုဘိုင်းတွေကိုလည်း3ရက်ကြာဆွေးနွေးတွေ့မှာဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ။
ကိုသားညုံရန်ကုန်မြို့ကနေတရင်ပေးပို့ခဲ့တာဖြစ်ပါရဲ့ရှင်။မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့ရဲ့ငြိမ်းချမ်းရေးခီးစဉ်အကြောင်းကိုလည်းပြောပြချင်ပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့ဒုတိယဥက္ကဋ္ဌခေါင်းဆောင်နဲ့ကိုယ်စားလှယ်အဖွဲ့ဟာရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသ၄ကိုသွားရောက်ပြီးမိုင်းလာအထူးဒေသ၄ကခေါင်းဆောင်အနေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာတပြည်လုံးအပြစ်ခတ်ရက်စဲရေးအတွက်လက်မှတ်ရေးထိုးဖို့မိုင်းလာအဖွဲ့ကိုဖိတ်ခေါ်ကြောင်းနဲ့မိုင်းလာအဖွဲ့ကလည်းဖိတ်ကြားရင်ပါဝင်တယောက်မှဖြစ်ကြောင်းတုံ့ပြန်ထားတာပါ။ဝပြည်သွေးစည်းညီညွတ်ရေးပါတီနဲ့တွေ့ဆုံဆွေးနွေးဖို့ဝအဖွဲ့ဌာနချုပ်ပန်ဆန်းကိုတွားရောက်မဲ့ခီးစဉ်ကတော့ရာသီဥတုအခြေအနေမကောင်းတာကြောင့်မတွားရောက်နိုင်သေးပါဘူး။ဒီသတင်းကိုတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ဦးသိန်းစောခေါင်းဆောင်နဲ့ကိုစလဲအဖွဲ့ဟာငင်းချိုင်းရေးနဲ့ဒေသဖွံ့ဖြိုးရေးကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်ရှမ်းပြည်နယ်အရှေ့ပိုင်းကအထူးဒေသလေးလို့လူသိများတဲ့အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတပ်ဖွဲ့အခြေဆိုင်ရာမိုင်းလာမြို့နဲ့ဝပြည်သွေးစည်းညီညွတ်ရေးပါတီဌာနချုပ်ပန်ဆန်းမြို့ကိုတွားရောက်ဖို့စီစဉ်ခဲ့ပေမဲ့ဝဒေသကိုတော့မတွားရောက်နိုင်ခဲ့ပါဘူး။အစိုးရကိုယ်စားလှယ်အဖွဲ့ဟာမိုင်းလာမြို့ကို21ရက်နေ့ညနေပိုင်းကရောက်ခဲ့ပြီးမိုင်းလာအထူးဒေသလေးအဖွဲ့ဥက္ကဋ္ဌဦးဆိုင်လင်းခေါင်းဆောင်နဲ့ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ဒီနေ့ထုတ်အစိုးရသတင်းစာတွေမှာဖော်ပြပါတယ်။ဒီတွေ့ဆုံဆွေးနွေးပွဲမှာဦးသိန်းစောကတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးရမှာမိုင်းလာအဖွဲ့အနေနဲ့ပါဝင်ဖို့ဖိတ်ကြားခဲ့ပါတယ်။ဒီဖိတ်ကြားချက်အပေါ်မှာမိုင်းလာအဖွဲ့ရဲ့တုံ့ပြန်မှုကိုတော့ဦးသိန်းစောရဲ့ကိုယ်စားလှယ်အဖွဲ့မှလိုက်ပါသွားသူတဦးကအခုလိုပြောပါတယ်
။သူတို့ဖိတ်ရင်တော့သူတို့တက်မယ်လို့ပြောပါတယ
်။မိုင်းလာအဖွဲ့ဘက်ကတော့တိကျအတည်ပြုချက်မရသေးပါဘူး။နှစ်ဖက်တွေ့ဆုံပြီးတဲ့နောက်မှာတော့အချက်ခုနှစ်ချက်ပါတဲ့ကြေညာချက်တစ်စောင်ကိုထုတ်ပြန်ပါတယ်။ဒီထုတ်ပြန်ချက်မှာတနင်္ဂနွေလုံးအပြစ်ခတ်ရက်စဲပြီးထောက်ရငင်းချမ်းရေးဖော်ဆောင်ဖို့အတွက်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့နဲ့နိုင်ငံရေးဆွေးနွေးတဲ့နည်းလမ်းကသာနိုင်ငံတော်တည်ငြိမ်အေးချမ်းမှုဖွံ့ဖြိုးတိုးတက်မှုနဲ့အမျိုးသားပြန်လည်စည်းလုံးညီညွတ်မှုကိုဖော်ဆောင်နိုင်မှာဖြစ်ကြောင်းပါရှိပါတယ်22ရက်နေ့မှာတော့ဝါတက်ဖွဲ့ဌာနချုပ်ကိုတွားရောက်ဖို့စီစဉ်ခဲ့ပေမဲ့ရာသီဥတုအခြေအနေမကောင်းတာကြောင့်ပန်ဆန်းမြို့ကိုမလာရောက်နိုင်ခဲ့ကြောင်းဝါပြည်သွေးစည်းညီညွတ်ရေးပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကပြောပါတယ်
သူတို့ဟိုရာဇီဝုဒ္ဓမပေးလို့လေမလာဖြစ်ဘူးမလာဖြစ်ဘူးအားလုံးပြန်သွားကြတယ်မြူကဆိုင်နေတော့ဟိုမိုးရွာတယ်အဲကျရင်မပေးတော့မလာဖြစ်တော့
ဝါပြည်သွေးစည်းညီညွတ်ရေးပါတီကတော့တပြည်လုံးအပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးပွဲမှာပါဝင်မယ်မပါဝင်ဘူးဆိုတာကိုတိတိကျကျမသိရသေးပါဘူးဦးသိန်းစောခေါင်းဆောင်နဲ့ကိုယ်စားလှယ်အဖွဲ့မှာပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့ဦးအောင်မြင့်ဦးဝင်းထွန်းနဲ့ဦးခမောင်စိုးတို့အပါအဝင်ရှမ်းပြည်နယ်ဝန်ကြီးချုပ်နဲ့ကာကွယ်ရေးဦးစီးချုပ်ရုံးကဒုဗိုလ်ချုပ်ကြီးမြင့်စိုးနဲ့လိုက်ပါသွားတာဖြစ်ပါတယ်ဝပြည်သွေးစည်းညီညွတ်ရေးပါတီနဲ့အထူးဒေသလေးမိုင်းလာအဖွဲ့တို့ဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးစစ်အစိုးရနဲ့အပြစ်ခတ်ရက်စဲခဲ့တဲ့အဖွဲ့တွေဖြစ်ပါတယ်။ဦးသိန်းစိန်ခေါင်းဆောင်နဲ့အစိုးရအသစ်တက်လာပြီးနောက်ပိုင်းမှာအပြစ်ခတ်ရက်စဲရေးအတွက်ပြည်နယ်အဆင့်ပြည်ထောင်စုအဆင့်နဲ့ထပ်မံလက်မှတ်ရေးထိုးထားပြီးတိုင်းဒေသလက်နက်ကိုင်အဖွဲ့တွေစုပေါင်းထားတဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT မှာတော့အဖွဲ့ဝင်အဖြစ်ပါဝင်မထားပါဘူး။
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ချင်းပြည်နယ်အတွင်းကတရံဇာတတူးဖော်ရေးလုပ်ငန်းတွေမှာပွင့်လင်းမြင်သာမှုရှိဖို့တောင်းဆိုကြတဲ့အကြောင်းကိုလည်းတင်ပြပေးပါဦးမယ်ချင်းပြည်နယ်တွင်ကမွေတောင်ဖားတောင်တတ်ထုတူးဖော်ရေးစီမံကိန်းနဲ့ပတ်သက်ပြီးဒေသခံပြည်သူလူထုသိရှိခွင့်ပူးပေါင်းပါဝင်ခွင့်နဲ့တဘာဝတရံဇာတအချိုးအမြတ်ကိုဒေသဖွံ့ဖြိုးတိုးတက်ရေးလှုပ်ဆောင်ပေးဖို့အစိုးရတာဝန်ရှိသူတွေကိုတိုက်တွန်းပေးဖို့ချင်းလွှတ်တော်အမတ်တွေကိုချင်းတောင်တရံဇာတစောင့်ကြည့်ရေးအဖွဲ့နဲ့ဒေသခံပြည်သူတွေကတောင်းဆိုလိုက်ပါတယ်အစအစရရဖွံ့ဖြိုးထွက်တက်မှုနှေးကွေးနေတဲ့ချင်းပြည်နယ်မှာအဓိကလိုအပ်ချက်ဖြစ်တဲ့လမ်းပန်းဆက်သွယ်ရေးကောင်းမွန်အောင်ဆောင်ရွက်ပေးဖို့ကိုလည်းချင်းလွှတ်တော်အမတ်တွေကလွှတ်တော်တွင်တင်ပြနေတယ်လို့ပြောပါတယ်။နေပြည်တော်မှာချင်းဒေသခံတွေချင်းအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ချင်းလွှတ်တော်အမတ်တွေတွေ့ဆုံဆွေးနွေးခဲ့တာနဲ့ပတ်သက်လို့အသေးစိတ်ကိုတော့မဆုမွန်ကတင်ပြပေးပါမယ်ရှင်
။ချင်းပြည်နယ်အထက်ပိုင်းတိတိမြို့နယ်တွေကမွေတောင်ဖားတောင်တတ်ထူရိုင်းတူဖော်ရေးစီမံကိန်းအကောင့်ထဲပေါ်ဖို့ချင်းပြည်နယ်အစိုးရနဲ့တရုတ်တတ်ထူတူဖော်ရေးကုမ္ပဏီတို့ပူးပေါင်းလှုပ်ဆောင်တော့မယ့်အချိန်မှာအဲ့ဒီဒေသကဒေသခံပြည်သူတွေအနေနဲ့ဒီစီမံကိန်းနဲ့ပတ်သက်လို့သတင်းအချက်အလက်ပြည့်ပြည့်စုံစုံမသိရသေးတဲ့အပြင်တဘာဝတရံဇာတကရလာမယ့်အကျိုးအမြတ်ရရှိခံစားခွင့်နဲ့ပတ်သက်ပြီးလည်းသုံးတရာမသိရှိရတဲ့အတွက် တဘာဝတယံဇာတာစောင့်ကြည့်လေလာရေးအဖွဲ့တွေကစိုးရိမ်မကင်းဖြစ်လာလို့လွှတ်တော်ရင်းကနေတဆင့်ဒေသခံတွေအတွက်တင်ပြပေးဖို့ကိုချင်းပြည်နယ်ကိုစားပြုလွှတ်တော်ကိုယ်စားလှယ်တွေကိုတိုက်တွန်းပြောဆိုလိုက်တာဖြစ်ပါတယ်။ချင်းပါတီတာဝန်ရှိတဲ့သူတွေချင်းလွှတ်တော်အမတ်တွေကိုမွေတောင်ဖားတောင်စီမံကိန်းနဲ့ပတ်သက်ပြီးရှင်းပြခဲ့တယ်လို့ချင်းတောင်တယံဇာတာစောင့်ကြည့်ရေးအဖွဲ့ကကိုထားဒရွန်ကပြောပါတယ်။
ဒီအောင်ဖားတော်စီမံကိန်းနဲ့ပတ်သက်ပြီးတော့မှကျွန်တော်2013ခုနှစ်နှစ်ဆရဲကနေ2013နှစ်ကုန်နဲ့ပြီပါတော့ကျွန်တော်လုပ်တဲ့အပေါ်မှာကျွန်တော်ပြန်ပြောမှစက္ကန့်ပြန်ကောက်ပြောမှဒီဒေတာခံနေရဲ့ပြီးတော့ကျွန်တော်ချင်းောက်ပြည်သဘောတရားစာတာစောင့်ကြည့်ရဲ့အဲ့ဒါတွေမျိုးမှကျွန်တော်စီစီကြည့်ကြည့်ထားတဲ့စာရီစာတန်းတစ်ခုကျွန်တော်ထုတ်ထားရရှိတယ်ပေါ့နော်အဲ့ဒါကိုကျွန်တော်တက်တော်ကုသနယ်လေးရှိပြီးတော့မိတ်ဆက်ပါတယ်မိတ်ဆက်ပြီးတော့မှအဲ့ဒီပေါ်ကနေများကျွန်တော်တို့ဒီတက်တော်အဆင့်မှာပေါ့နော်တက်တော်အဆင့်မှာဒီစီစီလူကြီးရဲ့လိုအပ်တဲ့အနေထားမှန်ရဲ့ပြီးတော့အစင်းစင်းအခွင့်အရေးတွေပညာရှင်တွေတုံ့တက်ထားတဲ့ဟာတွေနဲ့အသက်ပြောမှာသူတို့အနေနဲ့လက်တော်မှာဘလို့မေးခွန်းမျိုးမေးလို့ရနိုင်တယ်ဘလို့ဆက်ဆက်လို့ရနိုင်တယ်ဆိုတဲ့ကိစ္စတွေကိုကျွန်တော်ဆွေးနွေးသွားပါတယ
်။ချင်းပြည်နယ်တွင်အရက်ဖတ်လူမှုအဖွဲ့အစည်းတွေသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့သဘာဝသတင်းစာတစောင့်ကြည့်အဖွဲ့တွေကတင်ပြလာတဲ့အချက်လက်တွေနဲ့ပတ်သက်လို့လွှတ်တော်ထဲမှာမကြခင်တင်ပြနိုင်အောင်ကြိုးပမ်းကြမှာဖြစ်တယ်လို့ချင်းမျိုးသားဒီမိုကရက်တစ်ပါတီကထန်တလန်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်စာတလန်ကပြောပါတယ်
။ချင်းပြည်နယ်မှာဘာမှမထွက်ဘူးအခုတော့တန်ရညာသာပြည်ရှိမှာမြေအချင်းတွေကိုတည်ချင်လို့ပေါ့မိခွန်းမေးပေးလိုက်ပါလို့လွတ်တော်ကုစရေတို့ချင်မှာလာကြတာကျမတို့လွတ်တော်မှာတော့ကျမတို့မြို့နယ်တန်ရကုစရေဒီပေါ့နော်ကုမြို့နယ်ကုစရေဒီပါတယ်ဆိုတော့ကုမြို့နယ်ရှိပေါ့နော်လမ်းပန်းဆက်တွေဒီဒီလမ်းဒီပေါ့နော်ဟိုပင်ရကြီးချမ်းမာကြီးဒီတော့အတော်တင်းတော့မေးတာပေါ့ဒါပေမဲ့ရတာလေးရှိတယ်မရသေးတာဟာလေးအများကြီးရှိသေးတာပေါ့နော်တခါတည်းနဲ့မလုတ်ပေးနိုင်သေးတဲ့ဟာလေးအများကြီးရှိသေးတယ်
မြန်မာနိုင်ငံတွင်ပြည်နယ်တွေကဖွံ့ဖြိုးတိုးတက်မှုအနောက်ကျဆုံးဖြစ်တဲ့ချင်းပြည်နယ်အတွင်းအဓိကလိုအပ်ချက်ကတော့လမ်းပန်းဆက်သွယ်ရေးဖြစ်တဲ့အတွက်လမ်းပန်းဆက်သွယ်ရေးကောင်းမွန်အောင်လှုပ်ဆောင်ပေးဖို့အစိုးရတာဝန်ရှိတဲ့သူတွေကိုလွှတ်တော်ကနေတဆင့်တင်ပြပေးနေပါတယ်လို့ချင်းအမတ်ဒေါ်စာတလန်းကလည်းပြောပါတယ
်အဓိကတော့ချင်းတော်အမတ်ကြီးကလမ်းပန်းဆက်သွယ်ရေးပေါ့နော်ပထမဆုံးကလမ်းပန်းဆက်သွယ်ရေးတပီနေလုံးကောင်းဖို့ကိုပထမဦးစားပေးတင်ပြကြတာပါအဲ့ဘတ်တူကြီးကောင်းလို့ရှိရင်လေပင်ရည်ကျမ်းမာကြီးကိုလည်းအလိုလိုပေါ့နော်နည်းနည်းဟိုတူတက်လာမှာပါအဓိကအချက်အဲ့ဒီဆင်းရဲမှုအဆင်ရောက်တဲ့ဟာအဆင်ရဲဆုံးတဲ့အဖြစ်တမချင်းခိုင်ရတာအဓိကတော့လမ်းပန်းဆက်တွေကြီးဒါကြောင့်လမ်းပန်းဆက်တွေကြီးကိုပထမဦးစားပေးပြီးတော့ကျွန်မတို့လှုပ်တာပါ
နောက်ချင်းဒေသခံပြည်သူတွေနဲ့ပြည်내အစိုးရတာဝန်ရှိတဲ့သူတွေလွှတ်တော်သမရစတဲ့အစိုးရတာဝန်ရှိတဲ့သူတွေအထီးတရင်အချက်လက်စီစဉ်မှုအားနည်းနေပြီးတော့အစိုးရနဲ့ပြည်သူကြားအပြန်အလှန်ဆက်သွယ်ရေးပြတ်တောက်ပြီးအလွမ်းကွာဝေးနေတဲ့အပေါ်မှာချင်းဒေသအရေးလှုပ်ရှားသူတွေဘက်ကလွှတ်တော်အမတ်တွေကိုကြားခံကူညီဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းပြောဆိုခဲ့တယ်လို့ချင်းတောင်တယံဇာတစောင့်ကြည့်အဖွဲ့ကဆိုပါတယ်
အစိုးရနဲ့လူထုကြားထဲမှာရှိတဲ့ဒီဆက်ဆံရေးတည်ဆောက်ဖို့အတွက်ကိုကြတော့ကျွန်တော်တို့မှာဒီအတော်တွင်းထဲမှာပဲကျွန်တော်တို့ကဘာလုပ်ဖို့ရှိလဲဆိုတော့ CSO ကြီးအားလုံးတွေ့နိုင်တဲ့လမ်းကြောင်းလေးတစ်ခုကျွန်တော်တို့ဖန်တီးဖို့ရှိပါတယ
်။ချင်းပြည်နယ်မွေတောင်ဘက်မှာနီကယ်နဲ့တထုရိုင်းတိုက်တွေကိုတွေ့ရှိထားပြီးတော့ဒီစီမံကိန်းနဲ့ပတ်သက်လို့နိုင်ငံတကာစံချိန်စံညွန့်နဲ့အညီလူမှုရေးဆိုင်ရာတာဝန်ယူမှုအပိုင်းရော့ကျေးပေးဆောင်မှုနောက်ဒေသခံတွေရဲ့လိုအပ်ချက်တွေနဲ့ပတ်သက်လို့အစိုးရနဲ့ကုမ္ပဏီဘက်ကဘလို့တာဝန်ယူဆောင်ရွက်မယ်ဆိုတာပွင့်လင်းမြင်သာမှုရှိရှိနဲ့ဆောင်ရွက်ပေးတင်တယ်လို့လည်းချင်းပြည်နယ်အရေးလှုပ်ရှားသူတွေကထောက်ပြထားကြပါတယ
်မဆုမုံပြောပြခဲ့တာပါသောရရှင်များရှင်ဒီကနေ့မတ်လ24ရက်နေ့ကတော့ဒီကမ္ဘာအဆုတ်နာယောဂါနေ့ TB နေ့ဖြစ်ပါတယ်ဒီနေ့မှာပဲသောရရှင်များကိုကောင်းတဲ့သတင်းတွေအလေးနဲ့ဆင်ခြင်စရာကောင်းတဲ့သတင်းတွေပြောပြပေးဖို့ရှိပါတယ် TB ယောဂါနဲ့ပတ်သက်ပြီးတော့သတင်းကောင်းကတော့ဆေးဝါးအသစ်တွေထွက်ပေါ်လာတာပဲဖြစ်ပါတယ်အသစ်ပြုတ်လုခဲ့တဲ့ဆန်းသတ်မှုတွေအရာဒီယောဂါကိုကာကွယ်နိုင်တဲ့ဆေးဝါးအသစ်တွေထုတ်လုပ်နေပြီဖြစ်တဲ့ဆိုတဲ့အကြောင်းမှာမကောင်းတဲ့သတင်းကတော့ဆေးမတိုးတော့တဲ့ပြဿနာပါကျဲကျဲပြက်ပြက်ဖြစ်နေတဲ့ဆေးမတိုးတဲ့ TB အဆုတ်နာယောဂါအမျိုးအစားတွေဟာကမ္ဘာကိုချင်းချောက်နေပြီလို့လည်းပြောဆိုနေကြတာပါ VOA သတင်းထောက်ကာရူပီယာဆန်ရဲ့သတင်းလှော်ကိုဥဆံမူဝေကပြောပြထားပါတယ်ရှင
်ဟုတ်ကဲ့ပါTV အဆုတ်နာယောဂါဆိုတာဟာကမ္ဘာပေါ်မှာဟိုးရှေးပွေတင်ဒီကလေးကရှိခဲ့တဲ့ဆိုပေမဲ့လက်တလောအခြေအနေထိပြဿနာရှိနေစေဖြစ်ပါတယ်။ဒါပေမဲ့ကမ္ဘာကျန်းမာရေးအဖွဲ့ကြီးဖြစ်တဲ့ WHO ကတော့ဒီယောဂါကြောင့်အသက်ဆုံးမရသူအရေအတွက်ဟာတိတိတသားရော့ကျသွားတယ်လို့ထုတ်ပြန်ပြောဆိုပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း20လောက်ကနေစာရင်ဒီယောဂါကြောင့်တည်ဆုံးသူအရေအတွက်ဟာထက်ဝက်လောက်ကျဆင်းသွားတယ်လို့လည်းပြောပါတယ်။ဒေါက်တာအန်တိုနီဖော်ရှီဟာအမေရိကန်ပြည်ထောင်စုအမျိုးသားကျန်းမာရေးအဖွဲ့ရဲ့ကူးစက်ယောဂဝေဒနာဆိုင်ရာဌာနရဲ့အကြီးအကဲဖြစ်ပါတယ်သူက
1/3 of the world's population is infected with tuberculosis latently they're not sick
ကမ္ဘာလူဦးရေရဲ့သုံးပုံတစ်ပုံဟာတီဘီအဆုတ်နာရောဂါဝေဒနာကိုခံစားနေကြရပါတယ်။ဒါပေမဲ့မသိတာပါဘူး။သူတို့ဟာကြမ်းကြမ်းမာမာရှိနေကြတာပါ။သို့တော့သူတို့ကိုကူးစက်ထားတဲ့အဆုတ်နာရောဂါကြောင့်မကြမ်းမာမာဖြစ်လာနိုင်ခြေရှိနေပါတယ
်။အဲ့ဒီလိုအဆုတ်ရောဂါဝေဒနာခံစားနေကြရသူအများစုဟာဖွံ့ဖြိုးဆဲနိုင်ငံတွေမှာနေထိုင်ကြသူတွေဖြစ်ပါတယ်။နောက်ပြီး HIV ရောဂါပိုးကူးစက်ခံထားရသူတွေမှာတီဘီအဆုတ်နာရောဂါဖြစ်နိုင်ခြေအများကြီးရှိပါတယ်။လူပေါင်းတသန်းသုံးသိန်းဟာတီဘီအဆုတ်နာရောဂါနဲ့မနှစ်ကတေဆုံးခဲ့ကြပါဗျ။ကျန်းမာရေးထောက်ပံ့ကူညီမှုပေးနေတဲ့နေစည်းမထားဆရာဝန်များအသင်း RSF ကဆေးမတိုးတော့တဲ့တီဘီရောဂါဟာကမ္ဘာကြီးအတွက်စိုးရိမ်စရာအခြေအနေကိုရောက်ရှိနေတယ်လို့ပြောပါတယ်။တီဘီရောဂါဟာဘက်တီးရီးယားပိုးကနေဖြစ်တဲ့ရောဂါပါ။ဒီရောဂါဟာချောင်းဆိုးရာကနေကူးစက်ပြန့်ပွားစေနိုင်ပါတယ်လို့နှစ်စဉ်နှစ်တိုင်းရောဂါခံစားရသူဝေဒနာရှင်200လောက်ကိုကုသမှုပေးနေတဲ့ချီကာဂိုမြို့ကဒေါက်တာဒင်းရှရက်စ်နီဂယ်ကပြောပါတယ်ယောဂါကိုစပြီးတော့ကုသချိန်မှာအလွယ်တကူမကူးဆက်နိုင်တော့တဲ့အနေအထားမျိုးကိုရောက်သွားစေအောင်လို့ကုသရပါတယ်လို့ဒေါက်တာဒင်းကပြောပါတယ်အဲ့ဒီချိန်မှာကုသမှုနဲ့ယောဂါမဖြစ်အောင်ကာကွယ်မှုဟာရောထွေးနေပါတယ်အီလီနိုက်တက္ကသိုလ်ကဒေါက်တာဒင်းရှရက်နီဂယ်က
treatment is prevention because once you treat a single case then
ကုသမှုဆိုတာဟာတကယ်တော့ယောဂါမဖြစ်အောင်ကာကွယ်ရေးအတွက်ပါဘာကြောင့်လဲဆိုတော့ဒီယောဂအတွက်ကုသမှုတစ်ခုစီလောက်တိုင်းလောက်တိုင်းသူကနေတခြားတယောက်စီကိုမကူးဆက်နိုင်အောင်ပြုလုပ်ရပါတယ
်။ဒါဟာသတင်းကောင်းတစ်ခုဖြစ်ပါတယ်။ပြဿနာကတန်းပေါင်းထောင်နဲ့ချီပြီးတော့ရှိတဲ့သူတွေဟာသူတို့မှာအဆုတ်နာယောဂဝေဒနာခံစားနေကြရတယ်ဆိုတာကိုမသိကြပါဘူး။ဆေးကုသမှုခံယူနေကြတာမျိုးမရှိသလိုတချို့ကကြတော့လေပြည့်စေဝဆေးဝါတောက်သုံးနေရတာကိုရက်ပစ်လိုက်ကြတာမျိုးရှိပါတယ်။အမျိုးသားကျန်းမာရေးအဖွဲ့ကဒေါက်တာအန်တိုနီဖော်ချီကလည်း
Over the last 10 or so years, the number of cases and the number of deaths from tuberculosis has come down.
ငရဲစနစ်တာအတွင်းအဆုတ်နာယောဂါဖြစ်ပွားတဲ့လူအရေအတွက်ကောဒီယောဂါကြောင့်သေဆုံးကြရတဲ့လူအရေအတွက်ကောကျဆင်းသွားပါတယ
်။ဒေါက်တာဒင်းကတော့ကျွန်တော်တို့အနေနဲ့ဆက်ပြီးတော့စူးစမ်းနေမှာပါ။တို့လုတ်ခဲ့တာကြောင့်တိုးတက်မှုတွေရလာပြီးနောက်ထပ်လုတ်ဆရာမလိုတော့ဘူးလို့မပြောလိုပါဘူးဆိုပြီးသူကပြောပါတယ်။ဘာကြောင့်လဲဆိုရင်တီဘီယောဂါဟာစောစောစီးစီးထိန်းချုပ်နိုင်မှုခက်ခဲပါတယ်။ပရိဇေဝဆေးဝါးတွေကိုခုခံနိုင်တဲ့ယောဂါတွေလည်းရှိနေပြီဖြစ်လို့ပါ။ဒါကြောင့်ကဘာကြီးအတွက်ချင်းချောက်နိုင်တဲ့ယောဂါတစ်ခုဖြစ်လာနိုင်ကြောင်းပါခင်ဗျာ
။ဥဆံမိုးဝေပြောပြခဲ့တာပါ။တင်းလာနေညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။အခုကတော့အစီအစဉ်နဲ့မပြီးဆုံးခင်မှာဂျန်နေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုမတ်အေးတန်နာကျော်ကကြီးညာပေးပါမယ်ရှင်။
ယူကရိန်းနိုင်ငံကခရီးမီးယားကျွန်းရွယ်ဒေသရုရှားနိုင်ငံနဲ့ဝင်ရောက်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းရဲ့တုံ့ပြန်ချက်တွေကိုတခြား G7 ဆက်မှုထိပ်သီးခေါင်းဆောင်တွေနဲ့အရေးပေါ်စီဝေးပွဲမှာဆွေးနွေးဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမား Netherlands နိုင်ငံ The Hague မြို့တော်ကိုရောက်ရှိနေပါတယ်။နျူကလ িয়ার လုံခြုံရေးထိပ်သီးဆွေးနွေးပွဲရဲ့ဘေးရွက်ဖြစ်ဒီအရေးပေါ်အစည်းအဝေးကိုကျင်းပတာဖြစ်ပြီးတော့ဒီလအစောပိုင်းမှာရုရှားတပ်ဖွဲ့တွေခရီးမီးယားနယ်ထဲဝင်ရောက်ပြီးတဲ့အချိန်ကစလို့အနောက်နိုင်ငံတွေကရုရှားအစိုးရပေါ်တံခတ်ပိတ်ဆို့မှုတွေချမှတ်ထားတာကိုတိုင်ပင်လှုံ့ဆော်ဖို့ဒီအစည်းအဝေးခေါ်ဝန်ရတယ်လို့အကြေအကျတွေကသုံးသပ်ပါတယ်။နျူကလ িয়ার လုံခြုံရေးထိပ်သီးညီလာခံကိုတက်ရောက်ဖို့ကမ္ဘာခေါင်းဆောင်တွေတင်းနေတာနေမှာ Netherlands နိုင်ငံကိုရောက်လာကြပြီမဲ့လဲယူကရိန်းမှာလက်တလောဖြစ်ပေါ်နေတဲ့ပြည်ပခါတွေကဒီစည်းဝေးပွဲကိုလွှမ်းမိုးသွားမဲ့အလားအလာရှိနေတာပါနျူကလ িয়ার ထုတ်လုပ်မှုရှော့ချရေးနဲ့လုံခြုံရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေရှော့ချရေးတွေနှစ်ရက်ကြာဆွေးနွေးကြဖို့ခေါင်းဆောင်တွေတဟိတ်မျိုးမှာရောက်ရှိနေကြတာပါထိုင်းနိုင်ငံကအစိုးရဆန့်ကျင်ရေးဆန္ဒပြသူတွေဟာသတင်းသုံးပတ်အတွင်းမှာပထမအဆုံးအကြိမ်ဖြစ်တဲ့တင်းနယ်လာနေမှာဗန်ကောက်မြို့လမ်းမတွေပေါ်ပြန်ပြီးတော့ထွက်လာကြပါတယ်။ထောင်ထဲချီတဲ့ဆန္ဒပြသူတွေသူတို့တပိတ်စခန်းဖွင့်ထားတဲ့ပန်းခြံတွေကထွက်လာပြီးတော့ဗန်ကောက်မြို့ကစီးပွားရေးအချက်ကြာကြတဲ့ဒေသစီကိုချီတက်လာခဲ့ကြပါတယ်ရှင်။
သတင်းချင်းချုပ်ကိုမအေးသနာကျော်ကြီးညာပေးခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကတော့မတ်ဆုမွန်ဖြစ်ပါတယ်အင်ဂျင်နီယာကတော့မီခေးဒူဘင်စကီပါရှင် VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်
This program has come to you from the Voice of America, Washington.